DNLA MNDAA AA လို့ ਨੇ ဖွဲ့စည်းထားတဲ့ညီနောင်မဟာမိတ်ပူးပေါင်းအဖွဲ့ရဲ့တစ်ဆယ့်နှစ်ဆက်ကွန်စစ်စင်ရေးတနစ်တင်းတင်းပြည့်ချိန်မှာပဲရှမ်းမြောက်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားရာကုတ်ခိုင်သိန်းနီနန်းခမ်းနောင်ချိုလောက်ကိုင်စတဲ့မြို့တွေကိုစစ်ကောင်စီလေကြောင်းကဘုံဆက်တိုက်ကျဲပြီးတော့တိုက်ခိုက်ခဲ့ပါတယ်အသေးအပြောင်းနဲ့အထိကအပြည့်စည်းစင်းကိုတော့အတိအကျမသိရသေးပါဘူးရှမ်းပြည်မြောက်ပိုင်းကစီရေးအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချန်းတင်ပြပေးထားပါတယ်ခင်ဗျာ
DNLA တောင်းတက် MNDA ကိုကန့်တက်နဲ့ AA အရခတက်တော်သုံးဘွဲ့ပါဝင်တဲ့ညီနောင်မာမိတ်တပ်ဖွဲ့တွေနဲ့ပူးပေါင်းအဖွဲ့တွေရဲ့ရှမ်းမြောက်စစ်စင်ရေး2029တနှစ်ပြည့်တဲ့ကာလ2024ခုနှစ်အောက်တိုဘာ28ရက်နေ့ဝင်းကျင်မှာစစ်ကောင်စီကရှမ်းမြောက်ဒေသကတိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်ထားရာကုတ်ခိုင်သိန်းနီနန်းခမ်းနောင်ချိုလောက်ကင်စတဲ့မြို့တွေကိုလေကြောင်းကနေဘုံစက်တိုက်ကျဲပြီးတိုက်ခိုက်ခဲ့ပါတယ်အော်တိုဘာလ28ရက်နေ့တနင်္လာနေ့မနက်အစောပိုင်းမှာတော့ကုခိုင်မြို့နယ်ပိန်းလုံရွာဘက်မှာလေကြောင်းကတိုက်ခိုက်ခဲ့တဲ့အကြောင်းကုခိုင်ဒေသခံတူက VOA ကိုအခုလိုပြောပါရယ်
။ကုခိုင်မြို့နယ်မှာလည်းခြောက်ပါဆိုလို့။ဒါပေမဲ့တာဝန်ရဲ့ပြောနော်ပိန်းလုံရေပြီးတော့ကုခိုင်မြို့ကြီးမစဲငါးနာရရှိ။အစ်ကကတော့မတမ်းဘူးလို့ပြောတယ်။သူကလူလေးလေးပဲခင်းနေစပ်နေသူ။
ဒီဒေတာဟာ KIA တပ်မဟာ30တရင်းနှစ်ထိန်းချုပ်ထားတဲ့နယ်မြေဖြစ်ပါတယ် KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့သူတို့တပ်ဖွဲ့တွေအဲ့ဒီဒေတာမှာရှိပေမဲ့တရင်းတွေတိုက်ခိုက်ခံရတဲ့သတင်းတော့မကြားရသေးကြောင်းအခုလိုပြောပါတယ
်ဒီမြေကတော့ဟုတ်ကဲ့တပ်မဟာ30တရင်းနှစ်နယ်မြေလို့ဖြစ်မှာပါအဲ့မှာကျွန်တော်တို့တပ်ဆွေးထားတဲ့တပ်တွေကိုဘုံကျတာတော့မကြားရသေးပါဘူးဗျာဆုံးကားချရတာပေါ့ကြားရတော့အဲ့ဒီတင်းနေပေါ့တင်းနေမှာတော့ဟိုပြန်ပြောင်းချောင်းမှာဘုံကျဲတယ်ဆိုတဲ့သတင်းတွေတက်ပါတယ်ဟုတ်ကဲ့
တိန်းနီကို MNDA ကိုကန့်တက်က2029စစ်စင်ရေးပထမပိုင်းကာလမှာတည်ယူထားတာဖြစ်ပြီးအောက်တိုဘာ28ရက်နေ့ည10နာရီလောက်မှာတော့လေကြောင်းကနေဘုံကျဲတိုက်ခိုက်ခံခဲ့ရပါတယ်ဒီတိုက်ခိုက်မှုအခြေအနေကိုတိန်းနီဒေသခံတူကအခုလိုပြောပါတယ
်ကချင်ပြည်ချင်းဖျားချောင်းရဲ့ထွေအုပ်ရုံးရဲ့နှပြီးတော့ရက်ွက်တော့ပြည်သူတွေတည်ယူထည့်ရကိုလူထိခိုက်တာတော့မကြားမိဘူးကိုရတော့
အခုလိုတိုက်ခိုက်မှုမှာလူထိခိုက်သေးဆုံးတာမရှိတဲ့အကြောင်း MNDA ကသတင်းထုတ်ပြန်ထားပေမဲ့ရှမ်းတန်တော်စင်သတင်းဌာနကတော့ထွေအုပ်ယုံတိုက်ခိုက်မှုမှာအဆောက်အုံထိခိုက်ပျက်စီးမှုများပြားပြီးကင်းဆောင်နေသူ2ဦးပျောက်ဆုံးနေတဲ့အကြောင်းထုတ်ပြန်ထားပါတယ်။အော်တိုဘာလ28ရက်နေ့မနေ့တနင်္လာမထိုးခင်မှာတော့ MNDA ထိန်းချုပ်ထားတဲ့ကိုကန့်ဒေတာမျိုးတော့လောက်ကင်မှာလည်းဘုံ3လုံးထက်မနည်းကျဲချတိုက်ခိုက်ခံခဲ့ရပါတယ်။ဒီတိုက်ခိုက်မှုကြောင့်ဟိုတယ်နဲ့လူနေအိမ်အဆောက်အဦတော်တော်များများပျက်စီးခဲ့သလိုလူလေးဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်း MNDAA ကသတင်းထုတ်ပြန်ထားပါရယ်လောက်ကင်မြို့ကိုဘုံကျဲခဲ့တဲ့အော်တိုဘာ28ရက်မနက်9နာရီခွဲအချိန်မှာတော့ DNLA တအောင်းတက်ထိန်းချုပ်ရာနန်းခမ်းမြို့ကိုလည်းစစ်ကောင်စီကဂျက်တိုက်လေနဲ့3ချိန်ဘုံကျဲခဲ့တဲ့အကြောင်း DNLA ကသတင်းထုတ်ပြန်ထားပါရယ်ဒီသတင်းထုတ်ပြန်ချက်မှာတော့လူအထိခိုက်ဘယ်လောက်ရှိတယ်ဆိုတာဖော်ပြမထားပါဘူးတနေ့တည်းမှာပဲ DNLA ထိန်းချုပ်ရာနောင်ချိုမြို့ကိုလည်းလေကြောင်းကနေ2ချိန်ဘုံကျဲတိုက်ခိုက်ခဲ့ပြီးလူအသေးပြောက်ရှိနိုင်တဲ့ကြောင်သတင်းမီဒီယာတွေမှာဖော်ပြပါဗျ။လက်ရှိမှာတော့နောင်ချိုမှာဖုန်းလိုင်းတွေပြတ်တောက်နေပြီးအသေးပြောက်နဲ့အထိကိုက်စီးရင်ကိုတော့အတိအကျမသိရသေးသလိုဒီရက်ပိုင်းလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ပြီးခဲ့တဲ့နှစ်အောက်တိုဘာ28ရက်နေ့က DNLA, MNDA နဲ့ AA တို့ပါဝင်တဲ့ညီနောင်မာမိတ်၃ဘွဲ့ဟာ2029စစ်စင်ရေးကိုစတင်ခဲ့ပြီးလက်ရှိအချိန်မှာရှမ်းမြောက်ဒေသကမြို့ပေါင်း20ကျော်နဲ့ရန်နဲ့ချီတဲ့စစ်တပ်စခန်းတွေကိုသိမ်းယူခဲ့တာပါရှမ်းမြောက်ဒေသကလက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့မြို့တွေကိုစစ်ကောင်စီဘက်ကဩဂုတ်လနှောင်းပိုင်းကနေစပြီးလေကြောင်းကနေနေစဉ်ရက်ဆက်ဘုံကျဲတိုက်ခိုက်ခဲ့ပါတယ် SHRF ကရှမ်းလူအခွင့်ရေးမန်နိုင်အဖွဲ့ကဩဂုတ်လ26ရက်နေ့ကနေအော်တိုဘာလ6ရက်နေ့အထိစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်တာကြောင့်အရက်သား55ဦးသေဆုံးပြီး140ခန့်ဒဏ်ရာရခဲ့တဲ့အကြောင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်း2029စစ်စင်ရေးအတွင်းစစ်ကောင်စီရဲ့လက်ချက်ကြောင့်အရက်သား1012ဦးထိခိုက်သေဆုံးခဲ့ရတယ်လို့လူအခွင့်ရေးဆိုင်ရာလှုပ်ရှားမှုကွန်ရက် HRAN ကဒီနေ့ထုတ်ပြန်လိုက်ပါတယ်။ HRAN ရဲ့အစီရင်ခံစာအရအများဆုံးသေဆုံးရသူတွေကစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ထိခိုက်သေဆုံးခဲ့ရသူ400ဦးရှိခဲ့ပြီးဒုတိယအများဆုံးကလေကြောင်းတိုက်ခိုက်မှုကြောင့်ဖြစ်ပြီး320ဦးသေဆုံးခဲ့ရတယ်လို့ဆိုပါတယ်။တတိယအများဆုံးမှာတော့မြေမြုပ်မိုင်းပောက်ကွဲမှုကြောင့်ဖြစ်ပြီးလူ129ဦးထိခိုက်သေဆုံးခဲ့ရတာလို့ထုတ်ပြန်ထားပါတယ်ခင်ဗျာ။